လူပေါင်းသိန်းနဲ့ချီပြီးရေပေးတင်နေတာကြောင့်လာမယ့်ရွေးကောက်ပွဲမှာအားလုံးပါဝင်နိုင်တဲ့တရားမျှတတဲ့ရွေးကောက်ပွဲတစ်ခုကျင်းပနိုင်ရေးအပေါ်မှာနိုင်ငံရေးပါတီတွေကစိုးရိမ်နေကြပါတယ်။လာမယ့်ရွေးကောက်ပွဲဒီငင်ရေးအတွက်ပြန်လည်ထူထောင်ရေးလုပ်ငန်းကိုထိထိရရောက်လုပ်နိုင်ဖို့အရေးကြီးတယ်လို့လည်းပြောဆိုလိုက်ကြပါတယ်။ဆယ်စုနှစ်တွေအတွင်းလွတ်လပ်ဆုံးကျင်းပနိုင်မယ်လို့မျှော်လင့်ထားကြတဲ့လာမယ့်ရွေးကောက်ပွဲအပေါ်မှာရေးပေးဒုက္ခကြောင့်ဘယ်လောက်တည်ရောက်မှုရှိနိုင်မလဲဆိုတာကိုတော့နိုင်ငံရေးပါတီတချို့ကိုဆက်သွယ်မေးမြန်းထားတဲ့မတ်တင်ကြီးထက်ကတင်ပြမှာပါ
။ဟုတ်ကဲ့ပါရှင်။ရွေးကောက်ပွဲကျင်းပဖို့3လနီးပါးပဲလိုတော့တဲ့အချိန်မှာနိုင်ငံတော်ရေးပေးဒုက္ခကြောင့်ရွေးကောက်ပွဲမှာအလုံးပါဝင်နိုင်ရင်းနဲ့ရွေးကောက်ပွဲတရားမျှတမှုရှိရို့အတွက်နိုင်ငံရေးပါတီတွေစိုးရိမ်နေကြပါတယ်။ရုပ်တည့်အကျုံတွေ့လာရတဲ့ရေးပေးကြောင်းနိုင်ငံရေးပါတီတွေအနေနဲ့ကိုယ်စားလှယ်လောက်အမည်စင်းတွေကိုတောင်အပိတ်တ်မတင်နိုင်ကြသေးပါဘူးရေးပေးဒုက္ခအခက်ခဲတွေသာပြေလည်အောင်မဖြစ်ရှင်းနိုင်ရင်တော့လက်မဲ့ရွေးကောက်ပွဲအခက်တွေ့နိုင်တယ်လို့အဓိကတိုက်ခန့်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ရဲ့ဗဟိုကော်မတီဝင်လည်းဖြစ်ပါတီရဲ့ပြောခွင့်ရလည်းဖြစ်တဲ့ရှင်းနေကြီးဦးညာဝင်းကပြောပါတယ
်ဒီအခြေအနေကမတည်ငြိမ်သွားရင်တော့တော်တော်အခက်ခဲဖြစ်မယ်လို့ပဲပြောချင်ပါကျွန်တော်တို့တွေ့ကြည့်တာတော့အဲ့ဒီလူတွေကရေပေးဒုက္ခနဲ့ပတ်သက်ပြီးတော့ဒုက္ခတွေခံစားနေရတဲ့အခါမှာရွေးကောက်ပွဲရဲ့စိတ်ဝင်စားမှုအနိုင်ကျော်တော့အဲ့တော့ပြည်သူတွေတော့ဟိုရေပေးနဲ့ပတ်သက်ပြီးတော့ဟိုကင်းလွတ်သွားတဲ့အချိန်မှာပြည်သူတွေနော်ရွေးကောက်ပွဲစိတ်ဝင်စားလာအောင်အလုံးပြန်လေကြိုးစားကြဖို့လိုလိမ့်မယ်လို့တော့ကျွန်တော်မှတ်ထားပါတယ်စိုးစိုးဝါတော့မသိဘူးထိခိုက်မှုရှိမှတော့အမှန်ပဲကျွန်တော်တို့ကတော့အလုံးပြန်လည်ပြီးတော့ဟိုကောင်းမွန်သွားလို့နော်အလုံးကကူညီကြလို့အသင်ကြီးသွားတာမျိုးမျှော်လင့်ပါတယ်အဲ့ဒါလို့မဖြစ်နိုင်ရင်တော့တရားနာတော်မူရုပ်ောက်ပဲတရားနာတော်မူဆိုတာလေနော်ဘယ်လိုမှထွက်စားလို့မရနိုင်ရဲ့အခြေအနေရောက်သွားနိုင်ရဲ့လို့ဒီမှာ
ရေးပေးခံကိုအစိုးရဆုံးခန်းစားနေရပြီးအရေးပေါ်အခြေအနေကြေညာထားရတဲ့ရခိုင်ပြည်နယ်တွင်းမှာလည်းရွေးကောက်ပွဲအတွက်စိုးရိမ်စရာတွေရှိနေပါတယ်။အိုးမဲ့အိမ်မဲ့နဲ့အခက်အခဲမျိုးစုံကြုံတွေ့နေရတဲ့ရခိုင်ပြည်သူတွေကြားရွေးကောက်ပွဲအတွက်လှုပ်ရှားဆောင်ရွက်ဖို့ဆိုတာကအင်မတန်မှခက်ခဲမဲ့ကိစ္စဖြစ်တယ်လို့လည်းရခိုင်ပြည်တွင်းမှာအဓိကရှင်ပြိုင်မဲ့ရခိုင်အမျိုးသားပါတီကပြောဆိုပါတယ်။လာမယ့်ရွေးကောက်ပွဲတည်ငြိမ်ရေးအတွက်အစိုးရဘက်ကပြန်လည်ထူထောင်ရေးကိုဘလောက်ထိရောက်အောင်လှုပ်ဆောင်နိုင်မလဲဆိုတဲ့အပေါ်မှာမူတည်မယ်လို့လည်းရခိုင်မျိုးသားပါတီရဲ့အကြီးအကဲတဦးဖြစ်သူဒေါက်တာအေးမောင်ကပြောပါတယ
်ရွေးကောက်ပွဲပြတ်သွားနိုင်တဲ့အနေအထားတော့ရှိပါတယ်အစိုးရရဲ့အမတန်ထိရောက်ရောက်ဦးပေါင်းပါဝင်ကူညီတို့လူလူရဲ့ဦးပေါင်းပါဝင်ကူညီမှုအမတန်ကြီးကြီးပါချင်းတို့တွင်မှာသူတို့ရဲ့ပုံမှန်ဘဝတစ်ခုကိုပြန်လည်ထူထောင်နိုင်အောင်ငွေကြေးရှိရှိနာထောက်ပံ့ပေးတာမျိုး၊ကူညီပေးတာမျိုး၊နိုင်ငံတကာကူညီကိုအများကြီးရအောင်ဆိုရတာမိတ္တရဲ့ခံယူမှာတကယ်တော့ကူညီတာမျိုးနဲ့အများဆုံးကလန်ထအောင်လုပ်နိုင်ရှင်လို့ချင်းဒီကောက်ပွဲပေါ်မှာတိတ်နော်ဆိုးကျိုးတက်ရောက်စွာနောက်ဆက်တိုင်ရဲ့ရှင်မျိုးလို့နော်ချို့သွားနိုင်တာပေါ့
ဆယ်စုနှစ်တည်းအတွင်းအလွတ်လပ်ဆုံးကျင်းပနိုင်မယ်လို့မျှော်လင့်ခဲ့ကြတဲ့လာမယ့်ရွေးကောက်ပွဲကျင်းပဖို့လာပိုင်းမဲ့လို့တဲ့အချိန်မှာနိုင်ငံတော်ရေးပေးဒုက္ခနဲ့အကြီးအကျယ်ရင်ဆိုင်လာခဲ့ရတာဖြစ်ပါတယ်ဒီနေ့ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ဖို့ပြင်ဆင်နေတဲ့ပါတီသစ်တွေအနေနဲ့လည်းအခက်တွေ့နေကြပါတယ်။လူပောင်တဲ့ပါတီရဲ့ဒုတိယဥက္ကဋ္ဌဦးကိုကိုအောင်ကတော့အခုလိုပြောပါတယ
်။ကျွန်တော်ကရွှေ့စီခြင်းနဲ့ဘာကြောင့်ရွှေ့စီခြင်းလဲဆိုလို့ရှိရင်ကျွန်တော်ပါတီတစ်ခုတည်းအနေနဲ့ပဏာမပြောမယ်ဆိုရင်ကျွန်တော်ပါတီကမှတ်ပုံတင်ခွင့်ရရှိတာကကျွန်ကအဲ၃ရက်နေမှရတယ်ပေါ့ဗျာ။အဲ့ဒီခါမှာကျွန်တော်ရဲ့စီယုံရတဲ့ကိစ္စတွေရောထုတ်ရှားကိစ္စရောဒါပါတီတစ်ခုအနေနဲ့ပြောရမယ်ဆိုရင်အင်မတန်အခြေတူတောင်းပါတယ်။
နိုင်ငံတော်ရေးပေးတံကိုလာနေချီချုံတွေ့လာခဲ့တဲ့နောက်အစိုးရကပြည်နှင်းနဲ့တိုင်းဒေသကြီး၄ခုတို့ကိုအရေးပေါ်အခြေအနေကြေညာခဲ့ပြီးမှာတော့ရွေးကောက်ပွဲကော်မရှင်ကကိုယ်စားလှယ်လောက်လက်ခံမဲ့ရက်ကိုသတင်းတစ်ပတ်ထပ်တိုးပေးခဲ့ပါတယ်။ရေးပေးတင်သူတွေမဲပေးခွင့်ရရှိဖို့ဆောင်ရွက်ပေးမယ်လို့ရွေးကောက်ပွဲကော်မရှင်ကပြောဆိုထားပေမဲ့ရွေးကောက်ပွဲရဲ့အပြောင်းလဲတော့မရှိသေးပါဘူး။ကိုယ်စလေလောင်တင်သွင်းနိုင်တဲ့အခြေအနေတွေကတော့ဩဂုတ်လ6ရက်နေ့အထိလက်ရှိအာဏာရပြည်တော်စုချန်ခိုင်ရင်နဲ့ဖွံ့ဖြိုးရေးပါတီကလွှတ်တော်အသီးသီးအတွက်ကိုယ်စလေလောင်962ဦးနဲ့အများဆုံးတင်သွင်းထားပြီးအရင်မြန်မာဆိုရှယ်လစ်လမ်းစဉ်ပါတီတစ်ဖြစ်လဲတိုင်းရင်းသားစည်းလုံးညီညွတ်ရေးပါတီကကိုယ်စလေပေါင်း964ဦးနဲ့ဒုတိယအများဆုံးတင်သွင်းထားနိုင်ပါတယ်အဓိကအတိုက်ခံမြို့သားဒီမိုကရေစီအဖွဲ့ချုပ်ကတော့ကိုယ်စားလှယ်ဥယျာဉ်330ပဲတင်သွင်းထားသေးတယ်လို့ပြည်အောင်စုရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ထားပါတယ်။ အခုချိန်ထိတော့တတိပုဂ္ဂလနဲ့နိုင်ငံရေးပါတီပေါင်း68ခုတို့ကကိုယ်စားလှယ်ဥယျာဉ်354ဦးတို့တင်သွင်းထားပြီလဲဖြစ်ပါတယ်ရှင်